This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆေးရနာရှင်ပြည်တို့မှာကြည်ဝေးပြီးကိုစစ်နှပြကျမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့2025ခုနှစ်မတ်လ10ရက်နေ့ရေဒီယို NUG မနက်ခင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စီရေးသတင်းကောင်းလို့ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်
ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်မတ်လ3ရက်နေ့မနက်ခင်းမှတင်ပြပေးမယ့်ရေဒီယို NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းနေဖြင့်အရတားပြည်သူကိုတနက်ဖြန်ပြစ်ခတ်တပ်ဖြတ်ခဲ့သော MNDAA တပ်ဖွဲ့ကိုအရေးယူရန်နှင့်ပြည်သူများ၏ထိခိုက်နစ်နာမှုအတွက် MNDAA တပ်ဖွဲ့ကတာဝန်ယူမည်ဟုဆိုတဲ့သတင်းကိုတင်ပြပေးပါမယ်မုံစီမြို့နယ်ပင်ခန့်ကြီးရွာနမ်လိန်ချောင်းနှစ်ဘေးမှာရွှေတူးဖော်နေတဲ့ MNDAA တပ်ဖွဲ့ကိုကန့်ကွက်ဆန္ဒထုတ်ဖော်ခဲ့သောပြည်သူများအားတနက်ဖြန်ပြစ်ခတ်တပ်ဖြတ်ခဲ့သည့် MNDAA တပ်ဖွဲ့ကိုအများပြည်သူရှေ့မောက်တွင်တရားစီရင်ရန်စုံစမ်းစစ်ဆေးရေးကော်မရှင်ဖွင့်ကအရေးယူဆောင်ရွက်သွားမည်ဖြစ်ကြောင်းဒေသသတင်းများအရသိရပါသည်အခင်းဖြစ်ပွားမှုနှင့်ပတ်သက်၍ဗန်ရန်ခါပြည်သူကိုယ်စားလှယ်၅ဦးနှင့် MNDAA အရာရှိ၅ဦးပါဝင်သည့်ဆွေးနွေးပွဲကိုမတ်လ6ရက်နေ့ညနေ3နာရီမှ9နာရီအချိန်တွင်ဗန်ရန်ခါကျေးရွာမူလတန်းကျောင်းတွင်ပြုလုပ်ခဲ့ကာသဘောတူညီချက်9ချက်ကိုရရှိခဲ့တယ်လို့သိရပါဗျ။ဆွေးနွေးပွဲမှာဗန်ရန်ခါကျေးရွာပြည်သူကိုယ်စားလှယ်တွေကအချက်၈ချက်တင်ပြဆွေးနွေးခဲ့ပြီးအဓိကပြဿနာအရင်းမြစ်ဖြစ်တဲ့နမ်လိန်ချောင်းတလျှောက်ရွှေနှစ်တယံဇာတာများတူးဖော်မှုကိုလုံးဝမလုံဆောင်ရဆိုတဲ့အချက်ကို MNDAA ဘက်ကကြီးကြီးပြူပြူပဲလက်ခံခဲ့ပြီးတော့အသက်သေဆုံးသူတွေနဲ့ကြံရည်သူမိသားစုတွေအတွက်ကချင်ရိုးရာယဉ်ကျေးမှုဒလိထုံနှံဥပဒေနဲ့အညီဗန်လက်ခတာဝန်ယူဖြည့်ရှင်းပေးရန်နဲ့ဒဏ်ရာရရှိခဲ့တဲ့ပြည်သူတွေရဲ့စိတ်ကူးသစရိတ်နဲ့ဆုံးရှုံးနစ်နာမှုတွေအတွက်တာဝန်ယူပေးရန်ပြည်သူတွေနေထိုင်တဲ့ကျေးရွာအနီးဝန်းကျင်အတွင်တပ်စခန်းနေရာချထားမှုလုံးဝမပြုလုပ်ရန်တို့ကိုလည်း MNDAA ဘက်ကအပြည့်အဝတာဝန်ယူဖို့သဘောတူခဲ့တယ်လို့သိရပါဗျ။ပြည်သူများကိုတနက်ဖြစ်ပြစ်ခတ်တပ်ဖြတ်ခဲ့သောတပ်ဖွဲ့မှမုံဟွန်အခြေဆိုင် MNDAA တပ်ဖွဲ့များဖြစ်ပြီးအသက်သေဆုံးခဲ့ရသောဗန်ရန်ခါကျေးရွာပြည်သူများ၏ရုပ်အလောင်းကိုမူမတ်လ9ရက်နေ့မွန်းလွဲပိုင်းတွင်တွားရောက်တကြွခဲ့တယ်လို့သိရပါဗျခင်ဗျာ။ဒုတိယစီးရဲသတင်းနေဖြင့်ထန်းတပင်နှင့်ကြောက်ကြီးအဆက်ရှိကျေးရွာနှစ်ရွာကိုအကြမ်းဖက်စစ်တပ်ကလေရင်ဖြင့်ဘုံကျဲချမှုကြောင့်ပြည်သူ၃ဦးသေဆုံးပြီးနေအိမ်များမီးလောင်ပျက်စီးတဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ6ရက်နေ့ညနေ3နာရီကျော်ခန့်တွင်ပဲခူးတိုင်းထန်းတပင်မြို့နယ်နှင့်ကြောက်ကြီးမြို့နယ်အဆက်ရှိကြောက်ကြီးပေါက်ရွာနှင့်မကြီးတော်ရွာကိုလေရင်ဖြင့်ဘုံ6လုံးခန့်ကျဲချတိုက်ခိုက်ခဲ့ကြောင်းဒေသသတင်းများအရသိရပါသည်။လေကြောင်းတိုက်ခိုက်မှုအတွင်းကြောက်ကြီးပေါက်ရွာမှအသက်63နှစ်အရွယ်ဒေါ်ထွေးနှင့်မကြီးတော်ရွာမှအသက်55နှစ်အရွယ်ဦးအောင်မြင့်အေးအသက်53နှစ်အရွယ်ဒေါ်ခိုင်ဦးတို့တေဆုံးခဲ့ပြီးနေအိမ်၅လုံးခန့်မီးလောင်ပြာကျသွားတယ်လို့သိရပါဗျခင်ဗျာဆလဘီကြောက်ဖြူမြို့နယ်နှင့်စစ်တွေမြို့နယ်ရှိကျေးရွာများကိုအကြမ်းဖက်စစ်ကောင်စီမှ Jet Fighter Drone နဲ့ဘုံများကျဲချမှုကြောင့်နေအိမ်အများအပြားမီးလောင်ပြာကျတဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ9ရက်နေ့နေ့လယ်တနာရီ16မိနစ်ခန့်တွင်ကြောက်ဖြူမြို့နယ်ကြက်တိန်အောက်ရွာကိုအကြမ်းဖက်စစ်ကောင်စီက Jet Fighter နဲ့ဘုံနှလုံးကျဲချတိုက်ခိုက်ခဲ့လို့နေအိမ်35လုံးထပ်မနေမီးလောင်ပြာကျသွားကြောင်း APM သတင်းဌာနမှဖော်ပြထားပါတယ်။ထို့အပြင်နွားတစ်ကောင်လည်းမီးလောင်သေဆုံးသွားတယ်လို့သိရပါတယ်။အလားတူမတ်လ6ရက်နေ့တွင်ကြောက်ဖြူမြို့နယ်ဦးကင်းရွာကိုအကြမ်းဖက်စစ်ကောင်စီက drone နဲ့နှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်တရွာလုံးနီးပါးမီးလောင်ပြာကျသွားတယ်လို့ဖော်ပြထားပါတယ်စစ်ကောင်စီ၏ဒညဝရီရေတပ်စခန်းဌာနချုပ်ဒါယာခမဦးကင်းရွာကိုနေ့လယ်တနာရီခွဲတွင်တစ်ကြိမ်ည ယနေ့9နာရီ15မိနစ်တွင်တကြိမ် drone နဲ့ဘုံကျဲတိုက်ခိုက်ခဲ့တာလို့သိရပါတယ်။ထို့အပြင်မတ်လ6ရက်မနက်8နာရီမိနစ်50ခန့်တွင်စစ်တွေမြို့နယ်ကန်းကောကျွန်းရွာမှအခြေချထားတဲ့စစ်ကောင်စီတပ်ကဝါဘိုးရွာကို drone 10စီးနဲ့ဘုံကျဲခဲ့တာကြောင့်ပြည်သူနေအိမ်35လုံးထပ်မံမီးလောင်ပြာကျသွားတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးပခုတ်ကူခရိုင်ရေစကြုံမြို့နယ်ခလာရ258မှတပ်သားတအူလက်နက်နဲ့အတူအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းဒေသကြီးပခုတ်ကူခရိုင်ရေစကြုံမြို့နယ်ခလာရ258မှတပ်သားရဲရင်အောင်အသက်23နှစ်ဟာမတ်လ5ရက်ည9နာရီအချိန်ခန့်တွင်ပြည်သူ့ကာကွယ်တပ်ဖွဲ့ရေစကြုံမြို့နယ်ပကဖထံဆက်သွယ်၍အလင်းဝင်ရောက်လာခဲ့တယ်လို့သိရပါတယ်။အဆိုပါတပ်သားရဲရင်အောင်သည်2024ခုနှစ်နိုဝင်ဘာလတွင်စကိုင်းတရားပေါ်တွင်အကြမ်းဖက်စစ်ကောင်စီ၏တပ်သားတစ်စုဆောင်းခံရပြီးအတင်းအဓမ္မစစ်မှုထမ်းဆောင်ရသူဖြစ်ပါသည်။၎င်းတပ်သားပြည်သူ့ရင်ဝင်ထံအလင်းဝင်ရောက်လာစဉ် MA1 တလက်ယူဆောင်လာခဲ့ပြီးအကြမ်းဖက်စစ်ကောင်စီတပ်သားများအနေဖြင့်လည်းပြည်သူ့ရင်ဝင်ထံဝင်ရောက်ခိုးလုံလိုပါက3996889428တို့ယုံကြည်စွာဆက်သွယ်နိုင်တယ်လို့ဆိုပါတယ်ခင်ဗျာ။ဆက်လက်ပြီးစကားစာဤစစ်မှုထမ်းအပတ်စဉ်နှစ်ခေါ်ယူချိန်တွင်ပေါ်တာဆွဲခံခဲ့ရတဲ့တပ်သားနှစ်ဦးလက်နက်နဲ့တကွအလင်းဝင်လာတဲ့တရင်ကိုတင်ပြပေးပါမယ်။မတ်လ2ရက်နေ့တွင်ပြည်သူ့ကာကွယ်ရေးတပ်မတော်နေပြည်တော်တိုင်းစစ်ဌာနအမှတ်901တပ်ရင်းတို့စကားစာရဲ့စစ်မှုထမ်းအပတ်စဉ်နှစ်ခေါ်ယူချိန်တွင်ပေါ်တာဆွဲခံခဲ့ရသောတပ်မ66လက်အောက်ခံခလာရ1တပ်ရင်းမှတပ်သားအောင်စရာထွန်းနှင့်တပ်သားတော်ရာမင်းထက်တို့အလင်းဝင်လာကြောင်းတရင်ထုတ်ပြန်ထားပါသည်။၎င်းတို့နှင့်အတူ MA3 မောင်းမြန်တလက်ကြည်ပေါက်တစ်ခုလက်ပစ်ပုံတစ်လုံး 5.56 ဘာမကြီး24တောင်းနှင့်အတူအလင်းဝင်ရောက်လာတယ်လို့ဖော်ပြထားပါတယ်။နေပြည်တော်တိုင်းစစ်ဌာနအမှတ်901တပ်ရင်းမှရိတ်ခါနှင့်ခဲရန်လိုအပ်ချက်အတွက်ချက်သိန်း200ကိုတလကြာနှိုးဆော်ပြီးအကူအညီပေးရန်တောင်းဆိုထားပါတယ်။NUG Pay, SDB, USL, Salon Pay Now, Thai Account, Korea Account နဲ့နိုင်ငံအလိုက်အကောင့်များကနေပါဝင်နိုင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးရန်ကုန်မော်လမြိုင်လမ်းမကြီးကြိုက်ထူဘီလင်းလမ်းပိုင်းတွင်ရင်တန်းလုံုံရေးကင်းမွန်အဖွဲ့နှင့်တိုက်ပွဲဖြစ်ပွားရာစစ်ကောင်စီဘက်မှ3ဖွင့်အရာရှိအပါအဝင်4ဦးသေဆုံးက PDF 2ဦးကျဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ6ရက်နေ့မနက်7:26မိနစ်မှမွန်လွယ်7:55မိနစ်အထိရန်ကုန်မော်လမြိုင်လမ်းမကြီးကြိုက်ထူဘီလင်းလမ်းပိုင်းတွင်စစ်ကောင်စီရဲ့ရင်တန်းလုံုံရေးကင်းမုံအဖွဲ့နှင့်ငကားဖြူစစ်ကြောင်း PDF အဖွဲ့နှင့်တပ်ရင်း8805တပ်ဖွဲ့4တပြေညိုစစ်ကြောင်းပူးပေါင်းအဖွဲ့တို့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်တိုက်ပွဲအတွင်းစစ်ကောင်စီဘက်မှ3ဖွင့်အရာရှိအပါအဝင်4ဦးသေဆုံးပြီး4ဦးထပ်မင်းဒဏ်ရာရရှိက PDF ရဲဘော်2ဦးမြင့်မြတ်စွာအသက်ပေးခဲ့ရသလို2ဦးမစိုးရိမ်ရဒဏ်ရာရရှိခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီး6ဦးကြည်ကုန်းကျေးရွာကိုအကြမ်းဖက်စစ်တပ်မှလက်နက်ကြီးပစ်ခတ်မှုကြောင့်ကိုရင်တပါးဒဏ်ရာရ6ဦးမျိုးအတွင်းဆက်တက်လေဒီများနှင့်တိုက်ခိုက်နေတဲ့သတင်းကိုတင်ပြပေးပါမယ်မတ်လ6ရက်နေ့မွန်လွဲ 3:40 မိနစ်အချိန်တွင်ချောင်းဦးမြို့နယ်မြပလဲစစ်စေးရိတ်ဂိတ်မှအထိုင်ချထားတဲ့စစ်တပ်ကလက်နက်ကြီးများဖြင့်ပစ်ခတ်ရာချောင်းဦးမြို့နယ်ကြည်ကုန်းကျေးရွာအတွင်းသို့ကျရောက်ပောက်ကွဲခဲ့ပြီးကိုရင်တပါးထိခိုက်ဒဏ်ရာရရှိကာဖုန်ကြီးကျောင်းပျက်စီးသွားကြောင်းသိရပါသည်ထို့အပြင်မတ်လ9ရက်နေ့တွင်လည်းချောင်းဦးမြို့နယ်တွင်စစ်တပ်ကဆက်တက်လေဒီများဖြင့်ကင်းထောက်ခြင်းများတစ်ချိန်လုံးလုပ်ဆောင်ခဲ့ပြီးမွန်လွဲ 2:58 မိနစ်ဝန်းကျင်အချိန်တွင်ဆက်တက်လေဒီများပေါ်မှပြစ်ခတ်တိုက်ခိုက်မှုများလုပ်ဆောင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်မတ်လ10ရက်နေ့မှ9ရက်နေ့အထိနိုင်ငံတော်ဝန်၌အကြမ်းဖက်စစ်အုပ်စုကြောင့်အမျိုးသမီး4ဦးနှင့်အမျိုးသား12ဦးစုစုပေါင်း15ဦးသေဆုံးခဲ့ပြီးမကွေးတိုင်းမှာသေဆုံးမှုအများဆုံးဒေသဖြစ်တဲ့သတင်းကိုတင်ပြပေးပါမယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမှကောက်ယူထားသောသတင်းချက်လက်များအရ2025ခုနှစ်မတ်လ10ရက်မှ9ရက်နေ့အထိနိုင်ငံတော်ဝန်အကြမ်းဖက်စစ်အုပ်စုကြောင့်မျိုးသမီး4ဦးနှင့်အမျိုးသား12ဦးစုစုပေါင်း15ဦးသေဆုံးခဲ့သည်ကိုအမည်နှင့်တကွအတည်ပြုနိုင်ခဲ့ပြီးထိုရေအတွက်တွင်မကွေးတိုင်းမှာ12ဦးဖြင့်သေဆုံးမှုအများဆုံးဒေသဖြစ်တယ်လို့ဖော်ပြပါသည်အဆိုပါ15ဦးတွင်သေဆုံးရသည့်အကြောင်းရင်းအနေဖြင့်9ဦးမှာစစ်အုပ်စု၏လေကြောင်းဖြင့်တိုက်ခိုက်မှုကြောင့်အများဆုံးသေဆုံးခဲ့ကြပြီး9ဦးမှာတနက်ဖြန်ပစ်ခတ်မှုကြောင့်ဒုတိယအများဆုံးသေဆုံးခဲ့ရပါတယ်။မတ်လ2ရက်နေ့တွင်မကွေးတိုင်းရေစကြိုမြို့နယ်မြေစွန်းတော်ကျေးရွာအတွင်းကိုအကြမ်းဖက်စစ်အုပ်စု၏တပ်ဖွဲ့ဝင်များကဝင်ရောက်စီးနှင်းကဒေသခံတချို့ကိုဖမ်းဆီးခဲ့ပြီးနေအိမ်များကိုမီးရှို့ဖျက်ဆီးခဲ့ကာကျေးရွာရှိနေအိမ်များအားမီးမရှို့ရန်တားဆီးသည့်ဒေသခံများအားစစ်အုပ်စုကပစ်ခတ်တပ်ဖြတ်ခဲ့ပြီးရုပ်အလောင်းများကိုမီးရှို့ခဲ့ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်နဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရင်တဲ့ကောင်းလုပ်ချက်ပြီးမှာတော့ပြည်တွင်တဲ့များကိုမြွေဦးမောင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ
်။မင်္ဂလာမနက်ခင်ပါ2025ခုနှစ်မတ်လ10ရက်နေ့ရေဒီယို NUG ပြည်တွင်သတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့မြွေဦးမောင်ပါ။ပထမအဆုံးတင်ပြပေးမယ့်သတင်းကတော့မြို့သားညီညွတ်အစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးကုမဟန်ထံအားတာဝန်မှအားယူခွင့်ပြုတဲ့သတင်းပဲဖြစ်ပါတယ်။မြူသားညညွေအစိုးရလူခွေဆိုင်ရာဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးခွန်မဟန်ထံအားတာဝန်မှအားယူခွင့်ပြုလိုက်ကြောင်းမလ9ရက်နေ့မြူသားညညွေအစိုးရအမိန့်အမှတ်17မြင်းဆောင်2025ဖြင့်ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကခွင့်ပြုကြောင်းသတင်းထုတ်ပြန်ပါတယ်ရှင်။ဆက်လက်တင်ပြမယ့်သတင်းကတော့ထိုင်းနိုင်ငံရမြန်မာဒုက္ခသည်များနဲ့မြန်မာရွှေပြောင်းအလို့သမားများ၏ပူးပေါင်းဆောင်ရွက်သွားနိုင်ရန်တောင်ကိုရီးယားလွှတ်တော်မှနဲ့ဆက်လက်တွဲဆောင်ဆွေးနွေးတဲ့သတင်းပဲဖြစ်ပါတယ်။ထိုင်းနိုင်ငံကိုအကြောင်းမျိုးမျိုးကြောင့်ရောက်ရှိနေတဲ့မြန်မာဒုက္ခသည်များနဲ့မြန်မာရွှေပြောင်းအလို့သမားများ၏ဆက်လက်ပူးပေါင်းဆောင်ရွက်သွားနိုင်ရန်အတွက်ပြည်တော်စွလွတ်တော်ကုစားပြုကော်မတီမြို့သားညီညွတ်အစိုးရတာဝန်ရှိသူများသည်တောင်ကိုရီးယားလွှတ်တော်မှဂန်အီလီနဲ့မလ9ရက်နေ့ကအွန်လိုင်းကနေတဆင့်တွေ့ဆုံဆွေးနွေးခဲ့ကြောင်းပြည်တော်စွလွတ်တော်ကုစားပြုကော်မတီမှသတင်းထုတ်ပြန်ထားပါတယ်။ဆိုပါတွေ့ဆုံဆွေးနွေးပွဲ၌2025ခုနှစ်ဇန်နဝါရီလ30ရက်နေ့တွင်ပူးပေါင်းကျင်းပခဲ့တဲ့မဲဆောက်ရှိမြန်မာဒုက္ခသည်များအတွက်အခွင့်အရေးနဲ့စီးပွားရေးခွင့်လန်းများမြင့်တင်ပေးရေးကိုရီးယားထိုင်းမြန်မာကမ္ဘာလုံးဆိုင်ရာဖိုရမ်ပေါ်အာသာချက်အားနည်းချက်များအားဆွေးနွေးသုံးသပ်ခဲ့ပြီးရင်းစီစဉ်ရဆက်လက်လှုပ်ဆောင်သည့်သူများကိုတက်ရောက်လာသူများကအကြံပြုဆွေးနွေးခဲ့ကြတယ်လို့သိရပါဗျ။ဒါအပြင်ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီလူ့သမားရေးရာကော်မတီဥက္ကဋ္ဌဦးအောင်ကမင်းမြို့သားညီညွတ်အစိုးရလူ့သမားဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်နေနဲ့တာဝန်ရှိသူများကထိုင်းနိုင်ငံတွင်ရောက်ရှိနေတဲ့မြန်မာဒုက္ခသည်များနဲ့မြမရွှေပြောင်းအလို့သမားများရဲ့အခက်အခဲများနဲ့လိုအပ်ချက်များထိုင်းနိုင်ငံတွင်ထောက်ထားရရှိနိုင်ရေးနဲ့ယက်တီနေထိုင်ရေးအခက်အခဲများထိုင်းနိုင်ငံကဖန်ဆီးထိန်းသိမ်းခံရသူများအားစစ်ကောင်စီထံအနက်နေခြင်းနဲ့ရင်းတို့အားဂျမတ်စီယုစုကအဓမ္မစစ်မှုထမ်းစေခိုင်းခံနေရခြင်းထိုင်းနိုင်ငံရောက်မြမမျိုးဆက်သစ်လူငယ်များပညာဆက်လက်သင်ကြားနိုင်ရေးအတွက်ကြုံတွေ့နေရတဲ့အခက်အခဲများကိုဆွေးနွေးဖလှယ်ခဲ့ကြပြီးအကူအညီလိုအပ်နေတဲ့မြမပြည်သူများအတွက်တောင်ကိုရီးယားထိုင်းနိုင်ငံပါဝင်နိုင်ငံတကာအသံဝန်ကလည်းကူညီပံ့ပိုးပေးမှုအားကောင်းလာစေရေးပူးပေါင်းဆောင်ရွက်ပေးရန်တိုက်တွန်းခဲ့ပါတယ်။တွေ့ဆုံပွဲသို့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီမှဖွဲ့ဝင်များလူ့သမားရေးရာကော်မတီမှဥက္ကဋ္ဌဒွေးမှုနှင့်ဖွဲ့ဝင်များမြို့သားညီညွတ်ရေးအစိုးရလူ့သမားဝန်ကြီးဌာနမှဒုတိယဝန်ကြီးနှင့်တာဝန်ရှိသူများမြို့သားညီညွတ်ရေးအစိုးရတောင်ကိုရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်နှင့်ရုံးဖွဲ့များနေဆက်ချေပြူရွှေပြောင်းနေထိုင်သူများ၏ကူညီဆောင်ရွက်ပေးနေသောဖွဲ့စည်းများမှတာဝန်ရှိသူများတောင်ကိုရီးယား၏လူမှုဖွဲ့စည်းများမှတာဝန်ရှိသူများတက်ရောက်ခဲ့ကြတယ်လို့ဖော်ပြထားပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့မြမရင်နဲ့တဘာဝတံခွေလုပ်ငန်းပေါ်တန်ခတ်ပိတ်ဆိုရင်ဆွစ်ဇာလန်ကို Justice for Myanmar တောင်းဆိုတဲ့သတင်းပဲဖြစ်ပါတယ်။စီယုစုထိန်ချုပ်ထားတဲ့အလွန်အလွန်အမျက်အစွန်များတဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းမြမရင်နဲ့တဘာဝတံခွေလုပ်ငန်း MOGE ပေါ်ရောပါသမဂ EU ကတန်ခတ်ပိတ်ဆို့မှုချမှတ်ပြီးနောက်၃နှစ်ကျော်ကြာမြင့်လာသည့်အချိန်ထိဆွစ်ဇာလန်နိုင်ငံသည် MOGE ပေါ်တန်ခတ်ပိတ်ဆို့မှုချမှတ်ရန်ပြက်ကွက်ခဲ့တယ်လို့ Justice for Myanmar ကဖော်ပြပါရယ်ဆွစ်ဇာလန်သည် MOGE နဲ့၎င်းရဲ့မိဖက်များဆွစ်ဘန်နာ၏စနစ်ကိုအသုံးပြုနိုင်ရန်ခွင့်ပြုပေးသည့်ဆွစ်ကုမ္ပဏီများအားမြန်မာနိုင်ငံရှိရေနံနှင့်သဘာဝတံခွေခဏတွင်ပါဝင်လုပ်ကိုင်ခွင့်ရှိသည့်ဂဲပေါက်တစ်ခုကိုဖန်တီးပေးလိုက်ခြင်းအပြင်၎င်းသည် EU ၏တန်ခတ်ပိတ်ဆို့မှုများကိုထိခိုက်ပျက်ပြားစေတယ်လို့ဆိုပါရယ်Justice for Myanmar ၏ပြောရေးဆိုခွင့်ရှိသူမေယတနာမောင်ကပြောကြားရမှာဆွစ်ဇာလန်နေနဲ့မြန်မာပြည်သူတွေနဲ့အတူရပ်တည်သင့်ပြီး MOGE ပေါ်တန်ခတ်ပိတ်ဆို့မှုတွေရေးတကြီးချမှတ်တင်ပါတယ်။စီယုစုရဲ့တရားမဝင်အာဏာသိမ်းကြိုးပမ်းမှု၄နှစ်ကျော်ကြာမြင့်လာခဲ့ပြီးတဲ့နောက်သူတို့ရဲ့ဂျမ်ပတ်စစ်စင်ရေးကပိုလို့ဒါပြင်းထန်လာခဲ့ပြီးဒီဂျမ်ပတ်စစ်စင်ရေးတွေကိုရေနံနဲ့သဘာဝတံခွေခန္ဓာကငွေကြေးဖြည့်ဆည်းထောက်ပံ့နေတာဖြစ်ပါတယ်လို့ပြောပါတယ်။ရင်းနှီးတဲ့သဘာဝတံခွေခန္ဓာသည်စီယုစုအတွက်အကြီးဆုံးသောနိုင်ငံခြားဝင်ငွေရင်းမြစ်ဖြစ်ပြီးရင်းနှီးတဲ့သဘာဝတံခွေဝင်ငွေများကိုစီယုစုကျူးလွန်လျက်ရှိတဲ့ဆေးရုံမှုများနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုများအတွက်လိုအပ်သည့်ဆက်လက်နှများလေးရင်းစည်းများနဲ့အခြားထောက်ပံ့ပစ္စည်းများကိုဝယ်ယူရမှအသုံးပြုလျက်ရှိပါတယ်။စီယုစုရဲ့အချက်လက်များအရမြန်မာသဘာဝတံခွေတင်ပို့မှုများသည်2023ခုနှစ်ပထမ3လမှဇွန်လအတွင်းအမေရိကန်ဒေါ်လာ141.8တန်းရှိခဲ့ပါတယ်ရှင်။ဆလပီ UK ပါလီမန်မှာကျင်းပတဲ့ International Women's Day Event တွင်မြန်မာနိုင်ငံမှာကြုံတွေ့နေရသောအမျိုးသမီးများ၏လူခွင့်ရေးချိုးဖောက်မှုများကိုတင်ပြနိုင်ခဲ့တဲ့သတင်းကိုလည်းတင်ပြပေးပါမယ်။မလ၄ရက်နေ့ပါလီမန်မှာကျင်းပတဲ့ International Women's Day Event မှာ Stars of Myanmar Friendship ကမြန်မာကိုယ်စားပါဝင်ဆင်နွှဲခဲ့ပါတယ်။ခန်းနာမှာ Stars of Myanmar Friendship Organization ရဲ့လှူရှားမှုများ grassroots organization အနေနဲ့လှုံ့ဆော်မှုများ civil disobedience movement မှာပါဝင်ထားသူများအားထောက်ပံ့ခြင်းလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံအခြေအနေများအားနိုင်ငံသားများစိတ်ဝင်စားမှုမြင့်တက်လာအောင်ဆောင်ရွက်ခြင်းများ humanitarian aid အနေဖြင့်နိုင်ငံအခြေအနေများစီးတဲ့ဝန်ထမ်းများနဲ့စစ်ဘေးရှောင်ပြည်သူများအားထောက်ပံ့ခြင်းစတဲ့အကြောင်းအရာတွေကိုကျဉ်းချုပ်ပြောပြနိုင်ခဲ့တယ်လို့သိရပါတယ်အနာသိမိနောက်ပိုင်းကဆလို့ကျမတို့မြန်မာနိုင်ငံရဲ့မျိုးသမီး9000ကျော်ဟာနိုင်ငံရေးကျင်းသားနေနဲ့ကျင်းအောင်နဲ့ရောက်ရှိနေပြီးကိုထင်းလက်ရောက်နှိမ့်ဆက်ညှင်းပန်းမှုများတိုက်ပိတ်အကျဉ်းချထားခြင်းများကျမရေးစောင့်ရှောက်မှုအကူအညီတောင်းခံမှုများအားရင်းဆိုခံရခြင်းများအားတင်ပြနိုင်ခဲ့ပါတယ်။မတရားအနေနဲ့နိုင်ငံရေးကျင်းသားများရေးသားသောဘူဝစာအုပ်ကိုမြန်မာပြည်အကြောင်းစိတ်ဝင်စားသောအမတ်များအားလက်ဆောင်ပေးခဲ့ပါတယ်လို့ Stars of Myanmar Friendship ကဖော်ပြပါတယ်။ဒါအပြင် UK Government ကိုဒေါအောင်ဆန်းစုကြည်နဲ့တကွနိုင်ငံအချင်းသူများလွတ်မြောက်ရေးအတွက်လှုံ့ဆော်တောင်းဆိုပေးဖို့အကူအညီတောင်းခံခဲ့တယ်လို့သိရပါတယ်ရှင်။ KU မြို့နယ်အတွင်းရှိကျေးရွာနေရာတွင်ရဲကြီးပအဖပကဖများနဲ့မြို့နယ်ပအဖပကဖများရေးရာတာဝန်ခံများတိုက်နယ်ဖွဲ့ဝင်များမျက်နှာစုံကြည့်တွေ့ဆုံပွဲခမ်းနားကျင်းပပြုလုပ်တဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။မလ9ရက်နေ့တွင်ခင်းမြို့နယ်တွင်ရှိကျေးရွာဒီမှာရဲကြီးပအဖပကဖများနဲ့မြို့နယ်ပအဖပကဖများရေးရတာဝန်ခံများတိုက်နယ်ဖွဲ့ဝင်များမျက်နှာစုံကြည့်တွေ့ဆုံပွဲခမ်းနားကျင်းပပြုလုပ်ခဲ့ကြောင်းသတင်းရရှိပါရ။အုတ်ချွေဟိုင်းပိုင်းနဲ့ကာကွယ်ရေးပိုင်းဆိုင်ရာကိစ္စရပ်များကျေးရွာ၏အာသာချက်အားနည်းချက်များမြေပြင်ခြေနေပြန်လည်ဆွေးနွေးတင်ပြမေးမြန်းလာမှုများကိုသက်ဆိုင်ရာတာဝန်ခံများမှမြို့သားညီညွတ်ရေးအစိုးရဂျာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီနဲ့သက်ဆိုင်ရာဝန်ကြီးဌာနများ၏မူဝါဒလမ်းညွှန်မှုညွှန်ကြားချက်လှုံ့ထုံလုံနည်းများနဲ့အညီအချက်တွင်ဆွေးနွေးရှင်းလင်းခဲ့ကြတယ်လို့သိရပါတယ်။ဆိုပါမျက်နှာစုံကြည့်တွေ့ဆုံပွဲကိုမြို့နယ်ပအဖနိုင်ရကပြည်သူ့လွှတ်တော်ကိုယ်စားလှယ်မြို့နယ်ပအဖခေါင်းဆောင်မြို့နယ်ပကဖဒုတာဝန်ခံတရားရေးဖွဲ့ဝင်တက်လူသားစာနာတာဝန်ခံကျန်းမာရေးတာဝန်ခံစီပင်တာဝန်ခံခွန်တော်အရာရှိဗနာရေးတွဲဘက်တာဝန်ခံလူခွင့်ရေးတာဝန်ခံပြည်သူ့ရင်ခွင်တာဝန်ခံတေဇာတဥက္ကဋ္ဌမြို့နယ်ပအဖအဖွဲ့ဝင်ပညာရေးစုတစ်စုမူပအဖယုံဖွဲ့မူတိုင်းနယ်ပကဖခေါင်းဆောင်နဲ့အဖွဲ့ဝင်တဦးမြို့နယ်ပကဖရဲဘော်များရဲကြီးပအဖပကဖများတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ရှင်ခုနောက်ဆုံးသတင်းကတော့လေကြောင်းအန်ရီနယ်ဘုံခိုးခြင်းဆိုင်ရာသိပညာပေးဟောပြောပွဲများကျင်းပတဲ့သတင်းဖြစ်ပါတယ်မွန်ရွာလူမှုတပိတ်တိုက်ပွဲဦးဆောင်ကော်မတီကဗမာလူမျိုးရေးဒီမိုကရက်တစ်တဦး BLDF ဗမာ Liberation Democratic Front BLDF မောင်ရမြို့နယ်အမှန်ငါတိုက်နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖားတို့နဲ့လက်တွဲပြီးဒေသရင်းချေးရွာများမှလေကြောင်းအန်ရီနဲ့ပုံခုချင်းဆိုင်ရာအသိပညာပေးဟောပြောပွဲများကျင်းပခြင်းနဲ့လက်ကမ်းဆောင်ဆောင်များဖြန့်ဝေခြင်းတွေပူးပေါင်းလှုံ့ဆော်ခဲ့ကြပါတယ်။ပြည်သူလူထုများအနေနဲ့စစ်ကောင်စီရဲ့အရက်သားနေများပေါ်လေကြောင်းမှတိုက်ခိုက်ခြင်းလက်နက်ကြီးဖြင့်ချေးရွာများအတွင်းသို့ပစ်ခတ်ခြင်းများမှကာကွယ်နိုင်ရန်အတွက်ပုံခုချင်းများမဖြစ်မနေတူးထားကြရန်အတွက်တိုက်တွန်းနှိုးဆော်ခြင်းများပြုလုပ်ခဲ့ကြတယ်လို့မောင်ရလူထုတပိတ်တိုက်ပွဲဦးဆောင်ကော်မတီကသတင်းထုတ်ပြန်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ Carshall နဲ့ Minty Han တို့ကပေးပို့ထားတာဖြစ်ပါတယ်ရှင
်။အခုတကတော်လိုင်းကြပြအစီအစဉ်မှာစေတရေးပွက်ထားပြီးရန်တိုင်းခန်းစားရွတ်ပတ်ထားတဲ့စစ်ကြီးပြီးတော့မှဆိုတဲ့တော်လိုင်းကြပြကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်။စစ်ကြီးပြီးတော့မှငါတို့ကြုံနေရတာတော်စထရိုင်းရဲ့စစ်နဲ့ငြိမ်းချမ်းရေးမဟုတ်ဘူးဒုတိယကမ္ဘာစစ်လည်းမဟုတ်ဘူးအရင်ရှင်တဲ့ကွန်မြူနစ်ဖြစ်တဲ့စစ်လည်းမဟုတ်ဘူးအကြောင်းတရားနဲ့အကျိုးတရားတစ်ခုနဲ့တစ်ခုတိုင်ပတ်နေတဲ့ကာလရန်နေရာတစ်ခုပဲအကြောင်းပြတ်မှအကျိုးသတ်မဲ့စစ်ကမ္ဘာစစ်ကြီးတွေနဲ့နျူကလ িয়ার စစ်ပွဲတွေကိုတော့ထိရောက်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကတားဆီးကောင်းတားဆီးနိုင်လိမ့်မယ်အရင်စစ်တော့အရင်ရှင်နယ်ချေရောဆိုရှယ်နယ်ချေရောတတိယနိုင်ငံတွေအပေါ်ဗိုလ်ကျဆူမှုအနိုင်ကျင့်တာချင်းကအတူတူပဲငြိမ်းချမ်းရေးအတုကိုဖင်ခုထိုင်ပြီး proxy war တွေခင်းကျင်းခဲ့တယ်ခေလွန်ဓာတုဇီဝပိုးမွားအလူမျိုးလက်လက်စမ်းတွေဟာလက်ဝဲလက်ရနယ်ချက်နှစ်ဖက်စလုံးရဲ့ဈေးကွက်မှာရေပန်းစားနေတဲ့ product တွေဖြစ်ကောင်းဖြစ်နိုင်တယ်ဒုတိယကမ္ဘာစစ်အတွင်းဂျပန်နိုင်ငံဟီရိုရှိမာနဲ့နာဂါဆကီမြို့ကြီးတွေကိုအလူမျိုးဘုံကျဲချခဲ့တဲ့ဗီဇဇိုးတွေရှိခဲ့ဘူးတာကိုဂျပန်ပြည်သူတွေဘယ်တော့မှမမေ့ဘူးချီဂွေဗာရာမတရားပစ်တပ်ခံရတာ International Isin အသက်ခံရတာလည်းအတူတူပဲဗီယက်နမ်စစ်မှာ American စစ်ရှုံးရတဲ့အကြောင်းရင်းတွေနဲ့ American စစ်သားတွေမတရားတဲ့စစ်ကိုဆင်နွှဲနေရလို့စစ်တိုက်ခြင်းစိတ်ပျောက်ဆုံးသွားတာလည်းပါတယ်
အခုအင်ပီရိုမှာဇလန်စကီဟာအရန်ခေါ်ခဲ့တယ်အခုယူကရိန်းဟာလက်ဝဲလက်ရာအင်အားကြီးနှစ်နိုင်ငံရဲ့အနိုင်ကျင့်ခံနေရတယ်ငါတို့မှလည်းထိုနီးနေနေဈေးကွက်စီးပွားရေးပင့်ကူညီတွေရဲ့ထောင်ချောင်ထဲမှာကြာရောက်နေရငါတို့မှငါတို့အချင်းချင်းရေမချားမြေမချားပဲလေယာဉ်နဲ့တခုချားနေကြရအလက်ဇန်ဒရာဂရီဟမ်ဘဲလည်းမကဲနိုင်မတ်ဇူဂဘတ်လည်းမကဲနိုင်ငါတို့မှငါတို့အချင်းချင်းလူကိုယ်တိုင်လည်းတွေ့လို့မရနိုင်စာပို့လို့လည်းမရငါတို့မှငါတို့အချင်းချင်းဆက်သွယ်မှုကင်းမဲ့ area မဟုတ်ပဲဆက်သွယ်မှုတွေပြတ်တောက်သွားကြရတယ်တယ်လီနောလည်းမရအော်ရီဒူးလည်းမရမရမရဘာစင်ကန်မှမရ Wi-Fi လည်းမရဘာ internet line မှမမိရတဲ့ Starlink ဆိုတာကလည်း very dangerous ပဲအချိန်တွေလေတဲ့အငွေ့ပြန်ဒီကလာကြီးတဲ့မသေးအောင်နေကြအသက်တွေရှည်ဖို့အသက်ကိုချွေတာမွေးမြူကြငါတို့ပြောနိုင်တာတခုတည်းစစ်ကြီးပြီးမှမသေးရင်ငါတို့တွေ့ကြမယ်စီတာ
လူရည်အန်ဂျီမှဆက်လက်တင်နေပါတယ်ဒီနေ့မနက်ခင်းရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့တိုင်းသာဘာသာစီစဉ်မှာချိုးချင်းဘာသာထုတ်လွှင့်မှုဖွဲ့ကချိုးချင်းတိုင်းဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
နိုဘဘေနာအဘုံနန်ဖရောင်ရာအီဘီကေမွန်ကူငွိဖခုမ်ထောင်းအီကနုံကူရင်ဟာစင်ခန်းခမ်ကူယန်ဟီခွန်းစုမတုံကာထက်တုံငေမြဆူငိုင်တူခယနီအက္စကာမင်းတမ်လူကဆေဆပူနောအနိမ်စုနာမိုင်းအန်လုံငါအထောင်ထွေကီအနိမ်စင်ဘဲဥတီယာသံအန်ဟီနာကာမလေးရှားခုံထူမီမတ်ဆန်ညာနလူဟီပီခန်းအနိမန်ရဘဲဥတီယာသံယာအထုမနာကာအာဂျင်တီနာဖေယာဝရန်အနိမ်ခါနာကုံအောင်ဆန်းစုကြည်ယာပူချင်ကြောပူကီဟိုတီယာသံငေမြငိုင်တူခယနီမင်းတန်လူအမစေစပူနောအနိမ်ဆွန်မိုင်းအန်လုံငါအထောင်ထွေကီဆွန်အနိမ်စင်ဘေပုံဦးတီလူ CTF မင်းတတာသံဟွာကကင်းင်အပ်တုံနောတာကနိမ်စင်ဘေကနိခိုက်ခွာကနိယမ်စင်မဆိုင်ဘေကီတီလူပရက်ကီနီအရှိပြင်းခေါကောက်စံပြာယာပေါ်အတိမ်လူခနာအဟိနာမိုင်းအန်လုံငါအထောင်ထွေကီဆွန်ယမ်စင်ဘေဦးလူခေါကောက်လူခနာအင်္ဂလုံနုံဆိဆိကီတီလူ CTF မင်တနောပက်ကင်းမင်တမ်လူအုံကာအင်္ဂလူယခန်းစွန်ခွန်းစုံအတုံနုံဟီစီမ်ယာဝန်ဆက်ဘဲဝိုင်တီလူမင်တမ်လူနဲပခောက်ဥမ်နောင်စင်ခန်းခါအကောမ်နှုပုံထန်းအပ်ပောက်ဟွာကကင်းမလူအုမာဝေါင်ဘဲကီယေနောအနိလုကလမ်ဘယာခဲခလင်ဟီယာဂွန်ဖွိကီကာကိုက်ကီယာခန်းနောအနိလုကလမ်ဘယာခဲကောဝေကီယာကကင်းင်းမင်းတမ်လူဒုံနာကုံချင်းပရာတာဟိုတုံအတငါလခုံအီအီယောဝိုင်းဒီအက်ယောအာမီဝိုင်းအီယာမုံယောပီဒီအက်ပွီအူလူခွန်နုဖြုကိချိုကီယာအနိတကွာကကင်းင်းမင်းတမ်လူအဘုံစွန်းခေါကုမ်ထောင်းဟီကနုံဂူလိခူခင်းခမ်ကူယမတုံအနိရဘဲဝါကကင်းင်းမလေးရှားဘဲကွာလာလမ်ပူမလူအာမင်းတမ်လူဟင်ကာဖူမီမစန်ဂျာနလူဟိပီယာခန်းစွန်းအနိမန်ရာဦးတီလူဒိုင်ကွန်မြူနတီအင်မလေးရှားနောထန်အပ်ပရာဟွာကကင်းီဒိုင်ကွန်မြူနတီအင်မလေးရှားရုံငါခွိခော်ပီယာမလေးရှားဘွိုင်းဒွန်ဦးလူတူခါဟလိခုမ်နှုပုံမန်ရာဦးလူအဆုနာခန်းစွန်းဘွိုင်းအနိယာဘူတီလူထန်အနိယုဟွာကကင်းီတူခါဟလိဖြူငွိုင်းလာမအဆုနံဟူမီစွန်းအိမာစန်ဂျာနလူအနိမာကကီအဆုနံဟူမီစွန်းအဆက်သုံကိဗျာခုလောလူမလေးရှားအဖာဟင်ချိုလော်ကီမြင့်တမ်လူအရှိပြီလူခုနုံကားတီလူအနိပနာကာကီနီရိုဟင်ဂျာခမ်ယူရဲ့မစ်အောင်ငါယန်ဟိပီတီလူအာဂျင်တီးနာတလာရူငါတလာအနိမ်တိုင်နာကုံစတိကကောင်ဆယ်လာပီအောင်ဆန်းစုကြည်ယာတမရာခွမ်ပူထင်ဂျောဘွိကီဟွိုင်အနိတယာကာကီနီစစ်ဆောင်ဝိုင်းမီအောင်ထန်ယာအင်္ဂိနပုခုံစူဝန်ဘုကီယာခရမ်ကူလီထုံစွန်းဝရနုံမန်ဝယာအနိမ်ခါနာကုံ Bukki Tilu, Burmese Rohingya Organization, UK no Brekini. Wadan Anim Khana Kung, Aung San Suu Kyi ya Putin Jau, Bukki Hoi Tilu, BRO UK Thang Mwakakini. Burmese Rohingya Organization, UK Ung, Ndawe Ki, Putong Ki no, Kini no Sesang Wai, Yabun Lu, Wadan Khawai, Kanipen Kro, Bi Aung San Suu Kyi ya Putin Jau, Bukkiya Thum, Builokia Kaki Aktungata Sesangwaya Akanani Waran Animka Lokomu Tilu Tangung Aprensun Hua Kakini Sungaiki Nuba Bena Ningya Yenangni Lobetu Ki Nkunsum Tutia Ninkum Betu Komu Akum Tulu Bakoa Dekung Anikua Maya Pok Lui Tiki Bungyan Ya Songtok Ilu Kang Aklum Tiku lemboi kini, komdekung ani u manya bungya nesun, am yukuma ani prana kaki, aklum akli apelep apulum, angtun aksak anghum tiareki, ahinehin kukau ise ulu adupsa ninheongpi poklui tikieni, asunapu hina kui seki songtok i anghyowaya, atuilam humatwai tukini, mdekung ani ua manya poklui tiki, Bungyane hin, Adhanung, Buk Avena, Atitaya, Buk Avena, Huna, Vekia Kaki, Asunatun, Naniwa Pang, Yam Singnake, Nania Bum Sivai, Boklui Tikiesun, Gu Nania, He Quai Bing Bing Vai, Asunesun, Akluma, Bokulu, Yalem So, Tikuk Sakokini, Gu Up E Yang Ko, Bungyan, Mine, Nania Pung, Krak Seong Bi, Naniam Tei Vai, Napua, Gu Aku E Seta, Atonung Ta, Msingnake Yamsinglu Songiki Kangung Nanyak Brawai.
Radio NUG season we go, Kita Yanali Bame, Yama Sanoj Manash Nai Kwene, Yashinai Kwe Chainuma, Yanle Songu Javazo, Radio NUG go, Mena Banshinai Kwema, Lindo Sachamita, Sakunda Tama Kungo Megahertz, Yabanshinai Kwema, Lindo Nasanamida, Sadita Tama Goli Megahastoma, Dai Payu Nasanai Babi, Yamaning and Nangan Namia, Go Saint Napia, Jama Chanalu, Bacon Lojong Javazelo. Radio NUG အဖွဲ့သူအဖွဲ့သားများကစုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။